to the Voice of America in Burmese.
Mingala nya jam ma taw taw shin na shin American bi taw su myo raw Washington DC ga ni PO in Myanmar bai season ye 2018 khu ne July la 17 ye taw cha ni nya phe 9 ya ni 10 na ji season mein sa tin thol ni ba di line to meter 25 30 ne 50 to ga ni da ye phan yu na sin nai ba de jama nang law wa khu nya bai season mein taw yu tin set taw ma wa
mingala nya jam ma khanya chin naw ga raw saw won lai ma di nya ma thu cha de de ni ga raw britain ma yauk ni de tamara donald trump ha win ji jo treza mein ne di ni twet song ga ba de အမေရိကန်ကုန်သွယ်ရေးပုံငွေပြမှုဟာဇွန်လမှာဒေါ်လာ14ဘီလီယံအထိရှိသွားကြောင်းတရုတ်ကပြောပါရယ်။စီးရီးယားနိုင်ငံကလေကြောင်းတိုက်ခိုက်မှုအတွင်း IS သေကြွားတဲ့အပါအဝင်အနည်းဆုံး54ဦးသေဆုံးသွားပါရယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဥရောပခီးစင်နဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ဟာလာမယ့်ရက်ပိုင်းအတွင်းရုရှားသမ္မတနဲ့တွေ့ဆုံတဲ့အခါဘလို့သဘောတူညီမှုတွေရဖို့မျှော်လင့်ထားပါသလဲ
။ We have NATO, then we have the UK, and then we have Putin.And I said, Putin may be the easiest of them all.
Tamara Donald Trump ပြောသွားတာပါ။နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါပြင်ငြိမ်းချမ်းရေးညီလာခံတက်ရောက်လာတဲ့မြောက်ပိုင်းအဖွဲ့နဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေတွေ့ဆုံပြီးမကြာခဏတွေ့ဆုံဖို့သဘောတူညီခဲ့ပါတယ်။ NCA လက်မှတ်ရေးထိုးမထားသေးတဲ့မြောက်ပိုင်းအဖွဲ့အပါအဝင်ရှမ်းပြည်ထဲမှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူးရဲစီလေ့ကျင့်မှုပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။2018ကမ္ဘာဖလားဘောလုံးပွဲရဲ့တတိယနေရာလူပွဲအကြောင်းကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနာရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရေဇာမေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးအရှေ့လယ်ပိုင်းကိစ္စအပါအဝင်နိုင်ငံသားရေးကုန်သွယ်ရေးအကြမ်းဖက်မှုနဲ့ရာဇဝတ်မှုဆိုင်ရာကိစ္စတွေအပြင်ဗြိတိန်မှာရှိနေတဲ့ရုရှားတရှိုးဟောင်းတွေကိုအစိုးရကအစိတ်ခတ်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီခါမှာခင်ဗျရုရှားအစိုးရကအစိတ်ခတ်ခဲ့တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ကောင်းဆောင်အုပ်တွဲဆောင်ပြီးပူးတွဲကျင်းပတဲ့တင်းနေတာဆင်းလင်းမှုအတွင်း EU တွေကဗြိတိန်နှုတ်ထွက်မဲ့ Brexit ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ်
။ Once the Brexit process is concluded and perhaps the UK has left the EU
Brexit လုပ်ငန်းစဉ်တွေပြီးဆုံးပြီး EU တွေကဗြိတိန်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်သူတို့ဘာလုပ်မယ်ဆိုတာသူ့အနေနဲ့မသိတဲ့အကြောင်းဒါပေမဲ့ဘလို့ပဲလုပ်လို့သူ့အတွက်ကတော့အဆင်ပြေတဲ့အကြောင်းပြောပါတယ်။အဲ့ဒါဟာအားလုံးဗြိတိန်အားလုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါရယ်နိုင်ငံအကြာကုန်သွယ်မှုတွေဆက်ပြုတ်လို့နေနိုင်မှုပဲအရေးကြီးတဲ့အကြောင်းဗြိတိန်နဲ့အမေရိကန်အကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုအပြည့်တတ်နိုင်ဖို့သူ့အနေနဲ့မျှော်လင့်နေတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါရယ်ဒါဟာနိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တာနဲ့အညီအဲ့ဒီအခွင့်အလမ်းကောင်းကိုအပြည့်အဝအကောင်အထည်ဖော်နိုင်အောင်ပူးတွဲလှုပ်ဆောင်သွားမယ့်အကြောင်းသမ္မတထရမ့်ကပြောကြားသွားခဲ့တာပါအမေရိကန်ပြည်ထောင်စုနဲ့အပြန်အလှန်မျှတမှုရှိတဲ့ကုန်သွယ်ရေးဖြစ်ပေါ်အောင်လှုပ်ဆောင်ပေးတဲ့အတွက်ဝန်ကြီးချုပ်မေကိုကျေးဇူးတင်ကြောင်းလဲသမ္မတထရမ့်ကပူးတွဲတဲ့နေတာရှင်းလင်းမှုအတွက်မှာထည့်သွင်းပြောကြားခဲ့ပါတယ်။အစောပိုင်းကတော့ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ရေးကိစ္စမှာဝန်ကြီးချုပ်မေရဲ့အစီအစဉ်အတွေ့အပေါ်သမ္မတထရမ့်ကအပြင်းထန်ဝေဖန်ပြောဆိုခဲ့တဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝန်ကြီးဘောရစ်ဂျင်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်တဲ့အကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောနေတာဟာရွှေပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာတဆန်းနဲ့မင်းမြတ်ကမှပြောဆိုခဲ့တာပါအဲ့လိုတဆန်းရဲ့ရေးသားမှုတွေဟာ fake news အတုယောင်သတင်းတွေသာဖြစ်တယ်ဆိုပြီးဝန်ကြီးချုပ်မေနဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်ဝန်ကြီးချုပ်မေကတော့ဗြိတိန် EU တွေကနှုတ်ထွက်ပြီးရင်ဗြိတိန်နိုင်ငံအခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့ပြောဆိုမှုကိုသတင်းစာရှင်းလင်းပွဲအတွက်မှာခြေပပြောဆိုခဲ့ပြီးအတ္တလန်တိတ်သမုဒ္ဒရာတစ်ဖက်ချက်စီမှာရှိနေကြတဲ့ဒီနိုင်ငံရဲ့ညီညွတ်မှုရေရှည်တည်ထောင်လှုပ်ဆောင်ရေးဟာနိုင်ငံစလုံးရဲ့တာဝန်ဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံကတော့အမေရိကန်နဲ့ကုန်သွယ်ရမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလထက်အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ရေးပုံငွေအသာစီးရထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီနှစ်နှစ်ဝက်ထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာစီးရထားပါတယ်။တရုတ်နိုင်ငံအကောက်ခွန်ဌာနရဲ့အထွေထွေအုပ်ချုပ်ရေးယုံပြောခွင့်ရဟူဝမ်ဆောင်ပင်းကလက်ရှိကုန်သွယ်ရေးတင်းမာလာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်လုံးဝထိခိုက်သွားမှာသိကြတယ်။ဒါ့အပြင်ကမ္ဘာကုန်သွယ်ရေးကိုပါပိုအကြီးအကျယ်ဒုက္ခပေးလိမ့်မယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့ဒီကုန်သွယ်ရေးတင်းမာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်ထိခိုက်လာမဲ့အတိုင်းအတာကိုလည်းအနီးကပ်စောင့်ကြည့်သွားမယ်လို့ပြောခွင့်ရဟိုဝန်ကဆက်ပြောခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနအနေနဲ့ဒီလ6ရက်နေ့တုန်းကပဲတရုတ်အနေနဲ့နည်းပညာတွေလွှဲပြောင်းရယူဖို့ကုမ္ပဏီတွေစီကခိုးယူတာနဲ့ကုမ္ပဏီတွေပေါ်ဖိအားပေးတာကြောင့်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်ပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခွန်25ရာခိုင်နှုန်းတိုးချခဲ့ပါတယ်။တရုတ်ဘက်ကလည်းအလားတူအရေးအတွက်အတိုင်းအမေရိကန်ကုန်ပစ္စည်းတွေပေါ်ပ ပိုမြင်ပါတဲ့သွင်းကုန်ခွင်တွေကိုချက်ချင်းချမှတ်ပြီးလက်ထုံပြန်ခဲ့ပါတယ်။ဒါအပြင်ဒီပတ်ထဲမှာပဲအမေရိကန်ဘက်ကထောင်ချီတဲ့တရုတ်သွင်းကုန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဖို့အခွန်100ရာခိုင်နှုန်းအထိတိုးကောက်ဖို့အဆိုပြုလိုက်တဲ့ပုံမှာလည်းတရုတ်ဘက်ကဆက်လက်ထုံပြန်သွားမယ်လို့သတိပေးထားပါတယ်ခ
င်ဗျာ။နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးဆွေးဝဲအတွင်းသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရန့်ရဲ့ကြိုးပမ်းချက်တွေကိုချီးကျူးပြောဆိုထားတဲ့အင်မတန်ကောင်းမွန်တဲ့စာတစောင်ကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးမ်ချီကနေသူလက်ခံရရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။သိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ပေါ်နေကြောင်းမြောက်ကိုရီးယားကောင်းဆောင်ရဲ့စာထဲမှာဖော်ပြထားတယ်လို့မူရင်းစာနဲ့အတူအင်္ဂလိပ်လိုဘာသာပြန်ထားတဲ့စာကိုဓာတ်ပုံရိုက်ပြီး Twitter လူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကထုတ်ပြန်ခဲ့ပါတယ်။1950ပြည့်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲအတွင်းတည်ဆုံသွားခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျင်းကြံရစ်တဲ့ရုပ်လောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်တာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မလာဘူးဆိုတဲ့သတင်းတွေထွက်လာတဲ့ဒီအထက်မှာပဲကင်ဂျွန်ဦးစီကစာကိုသမ္မတထရန့်ကထုတ်ပြန်လိုက်တာပါ။အဲဒီကျင်းကြံရစ်တဲ့ရုပ်လောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်ဗိုလ်ချုပ်တဦးနဲ့တင်းငွေနေ့မှာဆွေးနွေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ
်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်နဲ့သမီးဖြစ်သူမာရန်နဝတ်စတကိုလာဟိုမြို့ရောက်လေးစိမ့်မှာဒီနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်နဲ့သူ့သမီးတို့ဟာလန်ဒန်ကသူတို့ရဲ့တံမိုးကြီးပိုင်ဆိုင်မှုတွေကိုဘယ်လိုဝယ်နိုင်တယ်ဆိုတာကိုရှင်းပြဖို့ပြက်ကွက်မှုနဲ့အားရီလိုက်စားမှုတက်ချက်ရေးတရားရုံးကနေပြီးပြီးခဲ့တဲ့တောက်ကြနေမှာပဲထောင်ဒဏ်10နှစ်နဲ့9နှစ်စီမျက်ကွယ်မှာချမှတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရှရစ်ဟာကင်ဆာရောဂါကုသမှုခံယူနေတဲ့ဇနီးဖြစ်သူကိုပြည်သူဆောင်ရှောက်ဖို့အတွက်သားသမီးတွေနဲ့အတူလန်ဒန်မြို့ကိုရောက်ရှိနေတာပါ။သူနဲ့သူသမီးဟာပန်ချက်ခရိုင်မြို့တော်လာဟောကိုဒီနေ့လေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုထောက်ခံနေသူတွေကအကြီးအကျယ်လူစုလူဝေးနဲ့ဂျိုဆိုမာကိုဟန်တားဖို့ရဲတွေကလည်းအကြီးအကျယ်ပိတ်ဆို့တားဆီးမှုတွေလှုပ်ဆောင်နေပါတယ
်ဗျာ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1ဒီဒီရှိခွန်တုံညာလိုင်းလိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာစီးခေကာလာတို့ကရန်သူဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေတိဆောက်ခဲ့ပြီးအမေရိကန်နဲ့ဆက်ဆံရေးအဆင်မပြေဖြစ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်တို့နဲ့ပူးတွဲစီးရေးလက်ကျင့်မှုပြုလုပ်မှာဖြစ်တဲ့အတွက်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့သုတေသီတွေကသုံးသပ်ကြပါတယ်။ဇူလိုင်လ9ရက်ကနေ16ရက်နေ့ထိပြုလုပ်နေတဲ့ဒီပူးတွဲစီးရေးလက်ကျင့်မှုတွေအတွင်းဖိလစ်ပိုင်ရေတပ်တင်မော20နဲ့အမေရိကန်လေယာဉ်တင်မော10တို့ပါဝင်ကြောင်းအမေရိကန်ရေတပ်အိန္ဒိယပစိဖိတ်သမုဒ္ဒရာစစ်ဌာနချုပ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ပူးတွဲစီးရေးလက်ကျင့်နေတဲ့လူစုံကျွန်းအနောက်ပိုင်းကမ်းခြေဟာဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေလက်ကြားနဲ့ထိစပ်နေတဲ့နေရာလည်းဖြစ်ပါတယ်။သမ္မတသက်တမ်းနည်းနည်းရှိလာပြီးဖြစ်တဲ့သမ္မတရိုဒရီဂိုဒူတာတဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုပြစ်ပယ်ထားပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအဆင်ပြေအောင်လှုပ်ဆောင်ခဲ့တဲ့တစ်ချိန်တည်းမှာပဲအမေရိကန်ကိုကြောက်ခိုင်းခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအပြင်ဖိလစ်ပိုင်တပ်မတော်နဲ့အစိုးရအဖွဲ့ဝင်ကြီးတွေကရေချောင်းကာကွယ်ရေးကိုအခိုင်အမာတိစောက်ဖို့လှူလာနေကြတာကြောင့်အမေရိကန်နဲ့ဆက်ဆံရေးပြေလည်အောင်သမ္မတဒူတာတဲကပြန်ကြိုးစားလာတာလို့လေ့လာသူတွေကပြောပါတယ်။ပူးတွဲစီရေးလက်ကျင့်မှုတွေကြီးထွားလာမချင်းကတော့တရုတ်ဘက်ကလည်းဖိလစ်ပိုင်တို့နဲ့ဆက်ဆံရေးကိုအပြတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။
ဆီးရီးယားနိုင်ငံမှာတော့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်လူပေါင်းအနည်းဆုံး54ဦးသေဆုံးခဲ့ရမှာ IS သတင်းကြော်တွေနဲ့အတူအရသာ28ဦးပါသေဆုံးသွားတယ်လို့လူခွင့်အဖွဲ့တစ်ခုကဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံရှေ့ပိုင်း DRSR ပြည်နယ်ကအီရတ်နယ်စပ်ဒီ IS ထိန်းချုပ်ထားရဒေသကရေခဲစက်ရုံကိုမနေ့ကဒီလေကြောင်းဖြစ်ခတ်မှုထိမှန်သွားခဲ့ပြီးဒီဒေသထဲမှာဒါဇင်တွေနဲ့ချီတဲ့အရသာတွေလည်းခိုလုံနေကြတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကဆိုပါတယ်။ဒါပေမဲ့အခုလို IST ကိုတိုက်ခိုက်တဲ့စစ်လေရင်တွေကအီရတ်ဘက်ကလားအမေရိကန်ဦးဆောင်တဲ့မာမိတ်တွေဘက်ကလားဆိုတာကတော့ချက်ချင်းမသိရသေးဘူးလို့ဒီလူခွင့်အဖွဲ့ကစက်ပြောခဲ့ပါတယ်။ Syria ဆိုတာသတင်းဌာနဆာနာကတော့အမေရိကန်ဦးဆောင်တဲ့မာမိတ်အဖွဲ့လက်ချက်ဖြစ်တယ်လို့အပြစ်ပုံချထားပြီးလူပေါင်း30တိဆုံးကအများအပြားဒဏ်ရာရသွားတယ်လို့ကြေညာထားပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလည်းညွန်ပေါင်းအဖွဲ့နေနဲ့ဖြစ်ဖြစ်ဒါမှမဟုတ်ညွန်ပေါင်းအဖွဲ့ရဲ့မာမိတ်အဖွဲ့တွေကဖြစ်ဖြစ်အခုဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောခဲ့တဲ့နေရာနောက်တစ်ပိုင်းမှာတက်ခဲမှုတွေလောက်ကောင်းလုတ်ခဲ့နိုင်တယ်လို့ Reuters သတင်းဌာနကဖော်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ကတဘာဝကြောက်လိုင်ကူအတွင်းပြေးမိနေခဲ့တဲ့ လူငယ်ဘောလုံးသမားလေးတွေဟာသူတို့ကိုကယ်တင်ခဲ့ကြသူတွေနဲ့တွေ့ဆုံပြီးဘလူအန်ဒီယန်နဲ့အန်ဒီယန်တွေနဲ့ရင်ဆိုင်ခဲ့ရတယ်။အသက်ရှင်အောင်သူတို့ဘလူနေခဲ့ကြတယ်ဆိုတဲ့အတွေ့အကြုံတွေကိုဖလှယ်နေကြပါတယ်။ Wild Boars တော်ဝဲလို့အမည်ပေးထားတဲ့ဘောလုံးအသင်းကအဲ့ဒီလူငယ်12ဦးကိုယောဂကုသပြန်ပွားခြင်းမရှိအောင်တည်ဆံဆောင်မှာခွဲထားပြီးသူတို့တွေဟာအနည်းငယ်နာမကျန်းဖြစ်နေတာကလွဲလို့ကျမကြီးကောင်းမွန်လေးရှိကြောင်းစေယုံတာဝန်ရှိသူတွေကပြောပါတယ်။ဇွန်လ23ရက်နေ့ကသူတို့တွေလန်ကူတဲကိုစောင့်ဝင်သွားစဉ်ကတနအီလောက်သာကြာဖို့မျှော်လင့်ထားခဲ့ကြပေမဲ့နောက်ပိုင်းမှာမိုးသည်ပြီးကူတဲကိုရေတွေဝင်လာတာကြောင့်အထဲမှာပိတ်မိသွားကြတာလို့ကလေးတွေကပြန်ပြောတဲ့အကြောင်းကလေးတွေနဲ့တွေ့ခွင့်ရောက်ခဲ့တဲ့မိဘတချို့ကထိုင်းမီဒီယာတွေကိုပြောပါတယ်။သူတို့တွေကကြောက်ကြောတွေကြားကကြလာတဲ့ရည်တွေကိုတောက်ခဲ့ကြတယ်လို့ဆိုပါတယ်။ကစေးအစီအစဉ်တွေမှာပါဝင်ခဲ့တဲ့ရင်ကုန်သမားအတော်များများကိုစေကူတမှုတွေပေးခဲ့ရတဲ့အတွက်ကစေးလုပ်ငန်းဟာထင်ထားတာနဲ့ပိုပြီးတော့ခက်ခဲကြောင်းထိုင်းရစ်တာအထူးတပ်ဖွဲ့အကြီးအကဲကလည်းပြောပါတယ
်။တရုတ်နိုင်ငံမှာတော့ဓာတုပစ္စည်းဆက်ယုံတစ်ခုပေါက်ကွဲပြီးလူပေါင်းအနည်းဆုံး19ဦးသေဆုံးကနောက်ထပ်လူပေါင်း12ဦးဒဏ်ရာရသွားတယ်လို့ဆိုရရရှိတွေကဆိုပါတယ်။တရုတ်နိုင်ငံတောင်ပိုင်းစီချွန်းပြည်နယ်ကရင်ပင်ဟန်ဒါမြေပညာကောင်းဒီမှာမနေ့ညနေ6နာရီခွဲတုန်းကအခုလိုပေါက်ကွဲမှုဖြစ်ခဲ့ပြီးအဆောက်အဦပါမိဟုံးတောက်ပျက်စီးသွားခဲ့တာပါ။ဘာကြောင့်အခုလိုပေါက်ကွဲရလဲဆိုတာကိုတော့မသိရသေးပဲစုံစမ်းနေစေဖြစ်ပါတယ်။ဒီမှုလမှုကိုမနေ့မနေ့ပိုင်းချမှအပိတက်ညှိနိုင်ခဲ့ပြီးဒဏ်ရာရတွေကလည်းဆေးရုံပို့ထားကသူတို့အချိန်တွေကတည်ငြိမ်နေပြီလို့အရာရှိတွေကပြောနေပါတယ်ခင်ဗျာ
။ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com နဲ့ Facebook ဆာမျက်နှာ VOA Bamis News မှာထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းမအောင်ဆောင်ရွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကလွန်ခဲ့တဲ့အချိန်အတော်ကြာကြာကလေးကပြောဆိုထားတာပါလာမယ့်တနင်္လာနေ့မှာတော့ဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံတဲ့အခါမှာသမ္မတအနေနဲ့ဒီလိုဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့အခွင့်အရေးတရားရမှာဖြစ်ပါတယ်။အခုလိုကောင်းဆောင်တို့ထိပ်ပြီးဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA သတင်းထောက် Bill Gallo ပြပို့ထားတဲ့သတင်းလွှာကိုကြောင်အောင်ကတင်ပြချပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဥရောပမှာဒုတိယခီးစဉ်အနေနဲ့ဗြိတိန်နိုင်ငံကိုရောက်ရှိသွားပါတယ်။ Brussels မှာကျင်းပတဲ့ NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးဗြိတိန်နိုင်ငံကို Trump သွားရောက်တာပါ။အဲဒီနောက်တော့ရုရှားသမ္မတနဲ့တွေ့ဆုံမှုအရေးသူ့ရဲ့မျှော်လင့်ချက်ကိုသမ္မတ Trump ကအခုလိုပြောပါတယ
်။ We have NATO, then we have the UK, and then we have Putin.
NATO ပြီးတော့ UK ဒီနောက် Putin နဲ့တွေ့ပါမယ်။ဒီထဲမှာ Putin နဲ့တွေ့ဆုံမှုကအဆင်ပြေဆုံးဖြစ်ကောင်းဖြစ်နိုင်ပါတယ်။ဘယ်သူမှမသိနိုင်ပါဘူး။
ဒါပေမဲ့ Trump နဲ့ Vladimir Putin တွေ့ဆုံဆွေးနွေးပွဲကနေဘယ်လိုခိုင်မာတဲ့သဘောတူညီချက်တွေရရှိမလဲဆိုတာကတော့သိချမသိရသေးပါဘူး Trump ကတော့အတူပူးပေါင်းလှုပ်ဆောင်နိုင်တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မျှော်လင့်ပြောဆိုထားတာပါအဲ့ဒီထဲမှာရုရှားကအခိုင်အမာထောက်ခံပေးထားတဲ့စီးရီးယားအရေးလိုမျိုးတွေလည်းပါဝင်ပါတယ်စီးရီးယားကအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းခြင်းပေမဲ့အီရန်ရဲ့ဩဇာလွန်မှုမှုအပေါ်ဆိုရင်ကြောင့်ကိုတော့သမ္မတ Trump ကပြောထားတာပါဒါပြင်ယူကရိန်းမှာခရိုင်းမီးယားဒေသကိုရုရှားတွေကသိမ်းပိုက်ခဲ့တဲ့အပေါ်သဘောထားနဲ့ပတ်သက်ပြီးတော့လည်းမေးခွန်းထုတ်စရာတွေရှိနေပါတယ်။ Trump ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့တိတိကျကျသဘောထားကိုပြောဆိုထားတာမျိုးမရှိသေးပါဘူ
း။ What will happen with Crimea from this point on that I can't tell.
Crimea မှာဘာလို့ဆက်ဖြစ်နိုင်မှာတဲ့။အခုချိန်ထိတော့ကျွန်တော်မပြောနိုင်သေးပေမဲ့ Crimea နဲ့ပတ်သက်လို့ကျွန်တော်ဆက်ပြမိပါတယ်
။ဒါပေမဲ့လည်း NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ရဲ့ဆွေးနွေးပွဲမှာဥရောပကမဟာမိတ်တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့အနေအထားပေါ် Trump အနေနဲ့ဘယ်လိုဆုံးဖြတ်မလဲဆိုတာကတော့အကြီးအကျယ်မေးခွန်းထုတ်စရာပါ။သူ့ရဲ့အဲဒီဆုံးဖြတ်ချက်ဟာဥရောပနိုင်ငံလေးတွေပေါ်ရုရှားကနိုင်လူမင်းတဲ့ဆက်ဆံလာနိုင်တဲ့အနေအထားကိုလည်းရောက်ရှိစေတယ်လို့ဖင်လန်ကာဝေးရေးတက္ကသိုလ်ကနိုင်ငံရေးအကြက်ခတ် Jari Rutter ဆလူကပြောပါတယ
်။ Those states that do not have their own
သူတို့ဘာသာသူခုခံကာဝယ်နိုင်စွမ်းမရှိတာကြောင့် NATO အဖွဲ့ဝင်နိုင်ငံတွေပေါ်မိခိုအားထားနေရတဲ့နိုင်ငံငယ်လေးတွေဟာတော်တော်စိုးရိမ်နေကြပါတယ်
။ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်တိုးမြင့်သုံးဆွဲမဲ့ဂရုပြုစကားရရှိခဲ့တာကြောင့်အောင်မြင်မှုရခဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိပ်သီးဆွေးနွေးပွဲအပြီးမှာပြောကြားလိုက်ပါတယ်။မဟာမိတ်အဖွဲ့ရဲ့ဝင်တို့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းသူကဇက်တိုက်ဆိုသလိုဝေဖန်ခဲ့ပြီးနောက်မှာပဲအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့လည်းအမေရိကန်အနေနဲ့NATO အတွက်ထက်ဝင်နေကိုရှော့ချလာမလားဆိုတာကိုတော့ဥရောပနိုင်ငံတွေကစောင့်ကြည့်နေကြပါတယ်ခင်ဗျာ
။ဒါရခင်ဗျာရှင်မြန်မာလူလည်ရေးအတွက်ကြိုးပမ်းရင်းကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲဗိုလ်ချုပ်ဆန်းအထိမ့်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရရပါတယ်။အထူးသဖြင့်တိုင်းနာဒေသတွေမှာ ဗိုလ်ချုပ်ရုပ်တုဆိုင်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုံပြူတင်တဲ့လူကိုဂုံပြူတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲ။စူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာစူးနေကြရအောင်ပါရှင်။အမျိုးသားကောင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေထားရှိတာဟာကန့်ကွက်တင်တဲ့လုပ်ရည်လို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခံစားချက်တွေကိုလစ်လူရှုရာရောက်နေပါသလားစူရာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းသတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလံအစီအစဉ်ကပြုဆိုပါရရှင်။တိုက်ရိုက်လေလံမှာပတ်ဝန်းကျင်နဲ့ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ပြည်တွင်းသတင်းတွေပဲဆက်ရအောင်ပါ။နေပြည်တော်ကပြည်ထောင်စုငင်းကြရင်ညှိလာခန်းကိုတက်ရောက်လာကြတဲ့တရုတ်မြန်မာနယ်စပ်ကမြန်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့မြန်မာအစိုးရရဲ့ငင်းကြရင်ကော်မရှင်တာဝန်ရှိသူတွေဒီကနေ့တွေ့ဆုံခဲ့ကြပြီးတော့စေစားညှိနှိုင်းမှုတွေအတွက်မကြာခဏဆက်လက်တွေ့ဆုံသွားဖို့တဘောတူခဲ့ကြပါတယ်။မြန်မာအစိုးရနဲ့အပြစ်ခတ်ရဆက်ရေး NCA ကိုလက်မှတ်ရေးထိုးမထားတဲ့မြန်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေတဲ့23ရာစုပင်လုံးတတရကျင်းစီဝေးမှာတင်ပြမဲ့ငင်းကြရင်အတွက်ရက်တီချက်တွေကိုအသီးသီးထုတ်ပြန်ခဲ့တာပါ။ကုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းကြရေးညီလာခံ23ရာစုပင်လုံတတိယကြိမ်စီဝေးကိုရောက်ရှိနေတဲ့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာညီလာခံမှာပါဝင်တယောက်တာမရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်ဒုတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့သလိုဒီကနေ့နေ့ကင်းတနားရီမှာတော့အစိုးရရဲ့ငင်းကြရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနှစ်ဖက်အကြားဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေအပေါ်ကိုငင်းကြရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်။
မကြမကြတွေ့မှပဲငင်းညာကြီးဆိုတာဖော်ဆောင်လို့ရမှာပေါ့ဟုတ်တယ်ဗျာအဲ့တော့မကြမကြတွေ့ဖို့လဲကျွန်တော်တို့အစီအစဉ်လုပ်ပြီးသားပါနောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ပြီးတော့နိုင်ငံတော်အစိုးရရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးတော့လဲတမတော်ရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီဆိုတော့ဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့ရှင်းနိုင်လို့ရသွားပြီဆိုရင်တော့အခြေအနေကောင်းနေထွက်ပေါ်လာမှာ
ဒီလိုတွေ့ဆုံရမှာအစိုးရနဲ့အပြစ်ခတ်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမ်ရော်နယ်လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုခန့်နဲ့ AA ရခိုင်တမ်ရော်တို့နဲ့လည်းညှိနှိုင်းမှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ
်ရခိုင်ကလည်းတွေ့ဆုံပါတယ်နောင်လည်းတွေ့ဆုံပါပါအဖွဲ့ချင်းလည်းတွေ့ပါတယ်ပေါင်းစပ်ပြီးတော့မှလည်းတွေ့ပါတယ်ဘာမှအခက်အခဲမရှိပါဘူးနော်အခက်အခဲမရှိပါဘူးတို့ကတချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ဒီထုတ်ပြန်နေတာထုတ်ပြန်တာပေါ့ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့
လောလောဆယ်မှာတော့နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝါတက်ဖွဲ့ကဒူဥက္ကဋ္ဌဦးကျောက်ကော်အန်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်ဦးပေါ့ယိုရီတို့နှစ်ဦးဟာကျန်းမာရေးမကောင်းတာကြောင့်ဈေးရုံတက်ကုသခံယူနေရပါတယ်သူတို့ရဲ့ကျန်းမာရေးအခြေအနေကိုဦးသိန်းစောကအခုလိုပြောပါတယ
်။ကောင်းပါတယ်ကျန်းမာရေးကောင်းပါတယ်။ဟိုတယောက်စလုံးကောင်းပါတယ်နော်တယောက်စလုံးကောင်းပါတယ
်။ဒီကနေ့ထုတ်ကျေးမွန်သတင်းစာမှာတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွဲဆောင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်။ဒီကနေ့မှာတော့ပင်လုံအစည်းအဝေးမှာတင်ပြမဲ့စာတမ်းတွေကိုဝင်းငှခဲ့ပြီးသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်း WhatsApp ဖွဲ့ကအဖွဲ့ဝင်တဦးကပြောပါတယ်
ကျွန်တော်တို့ကပြောချင်းနဲ့ဟာဒီလှုပ်ချင်းနဲ့ဟာဒီအားလုံးဒီမှာပြည့်ပြည့်စုံစုံရှိပြီဒါခင်ဗျားတို့ဖတ်ပြီးမှဟိုဟိုအမှန်ကန်ဖက်နဲ့ပြောပဲပါဟော
တင်းစားရှင်းလင်းပါလို့ကိုမရှိတော့
ဘူးမရှိတော့ဘူးဒါနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ်
သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမယ်စာတမ်းမှာ FPNCC ဟာမြန်မာပြည်ငင်းကြရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရဲ့ပဂရီအခြေအနေနဲ့ပုံမကန့်ညီတဲ့လမ်းကြောင်းတစ်ခုကိုရှာဖွေနိုင်မယ်လို့မျှော်လင့်ကြောင်းအဖွဲ့ဝင်အသီးသီးကပြည်ထောင်စုအစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးနောက်နိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FPNCC နဲ့အစိုးရတိုက်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်းAA အဖွဲ့ရဲ့ဒူဥက္ကဋ္ဌဒေါက်တာညိုထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ် UWSA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျော်ကောအန်အမည်နဲ့တင်ပြတဲ့စာရန်းမှာတော့ NCA အပေါ်ဝါချက်ဖွဲ့ရဲ့သဘောထားယက်တီချက်ကိုဖော်ပြထားသလိုငင်းချမ်းရေးအတွက်ဆွေးနွေးကြတဲ့သက်ဆိုင်သူတွေအားလုံးဟာလက်တွေ့ကြတဲ့လျော်မှုတွေကိုစီဆောင်ရွက်ဖို့ကိုယ့်ဘက်ကမလိုက်ရောပဲအားနည်းသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရေးဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့သလိုပလောင်ကိုကနဲ့အေးအေးအဖွဲ့တွေကိုလည်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတဲ့ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းဖွဲ့ရဲ့ဒီကနေ့တွေ့ဆုံပွဲဟာနိုင်ယူဝက်လောက်သာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ကဒီစာရန်တွေပေးအပ်တာလောက်သာဆောင်ရွက်ခဲ့ကြောင်းတခြားအကြောင်းချက်တွေမဆွေးနွေးပြခဲ့ကြောင်းပါဝင်တယောက်သူတဦးကပြောပါတဲ့ဒီပေါ်မှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ခေါင်းဆောင်ဦးကျော်ကောအန်ဆေးရုံတက်နေတာကြောင့်ကြေကြေပြန့်ပြန့်မဆွေးနွေးတက်တာဖြစ်နိုင်ကြောင်းသုံးသက်တာတွေရှိနေပါတယ
်။ကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနဲ့အပြည်အစချုပ်လက်မှတ်ရေးထိုးမရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူရဲစီရေးလှည့်ခြင်းမှုပြင်ဆင်နေကြောင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဖက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီသတင်းမမှန်ကြောင်းရှမ်းပြည်နယ်မှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကပြောဆိုခဲ့ကြသလိုမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေချိန်မှာထွက်ပေါ်လာတဲ့သတင်းအပေါ်မှာလည်းတန်ရရှိနေတာပါ။အပြည့်အစုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
SSPB SSA ကိုရှမ်းပြည်သုံးသက်ရေးပါတီနဲ့မြောက်ပိုင်းမဟာမိတ်စုပေါင်း၅ဖွဲ့တို့ဟာနံဘူမြို့နယ်ကြောက်မဲမြို့နယ်တို့မှာပူတွဲစည်းရေးလက်ကျစ်ရာပြင်ဆင်နေကြောင်း RCSS SSA ဘူဌာနချုပ်ကထိန်းချုပ်ဝါဒဖြန့်နေတဲ့ www.timefreedom.com နဲ့ Facebook စာမျက်နှာတွေမှာဖော်ပြခဲ့ကြတာပါ RCSS ပြောခွင့်ရဘူမူကြီးဆိုင်ဦးကတော့အောက်ခြေဖွဲ့တွေကတင်ပြလာတာတွေကိုအခြေခံထုတ်ပြန်ထားတဲ့သတင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်
သူတို့တင်တဲ့တင်ကမြေပြင်ကအချိန်တွေသူတို့ရရှိတဲ့တင်တွေကသူတို့ကအဲ့လိုပြင်ဆင်ပြပါလဲခိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်ခေါင်းဆောင်ဆိုကြတဲ့မှာလည်းသူတို့ကစီးလေးချမ်းမီတွေသူတို့ကရှိနေတယ်စီးလေးချမ်းမီတွေသူတို့လုပ်နေတယ်အဲ့တမှာလည်းသူတို့ကတကယ်ရှိနေတယ
်ဇူလိုင်လ12ရက်နေ့မှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ဝပြည်တွေးစည်းညွှန်ရေးဖွဲ့ UWSA KIO ကချင်းလွတ်လိုက်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPB SSA တမ်းပလောင်တပ်ဖွဲ့ TNL ကိုကတပ်ဖွဲ့ MNDAA တို့ကနေရှမ်းပြည်နယ်မြောက်ပိုင်းနံဘူတူမြို့နယ်ဖာစွန်ကျေးရွာဥစုပန်လောက်ကျေးရွာရှေ့တောင်ဘက်မှာရှိတဲ့နောင်ကောက်လူဒေသမှာပူးသွဲစည်ရေးလက်ကျစ်ဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်။ဒီလိုပူးသွဲစည်ရေးလက်ကျစ်ရေးလှုပ်ဆောင်မယ်ဆိုရင်ဒေသတွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။
ကျွန်တော်အနုပူတော်ရောဆေးလေးကျင်တာနော်ကျွန်တော်ဒီရှမ်းပြည်မှာမရှိခဲ့ဘူးကြောနော်ဆက်လို့ရှိခဲ့တယ်ဆိုရင်လည်းဆေးရည်ပြင်ဆင်မှုတွေကနော်တက်ပွဲတွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့ညီချင်းရဲ့အတွက်လည်းဒီအနေနဲ့များတော့ထိခိုက်မှာပဲသူတို့ကတော့ PTB ဖြစ်ပေါ်မှာစစ်ဘေးစစ်တမ်းတွေကတော့ခံကြရမှာပေါ့နော
်ပူတော်ဆေးရည်လေးကြီးဖို့ပြင်ဆင်နေကြအောင် RCSS ရဲ့ဖော်ပြချက်နဲ့ပတ်သက်လို့နေပြည်တော်မှာရှင်းပနေတဲ့ညီချင်းရဲ့ညီလာခံတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကတရားဝင်တုတ်ပြန်လာမတွေ့ရသေးပေမဲ့မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ DNL ကတော့ဒီတဲ့ရင်မှန်ကြောင်းရင်းဆိုခဲ့ပါတယ
်။မဖြစ်နိုင်တဲ့ကိစ္စကတော့ဒါတော့လည်းဒီကလာမှာဒီလိုစီလီလီချင်းပြီးလို့ရတယ်။ဒီလိုမှမရှိရတဲ့တရားတကယ်ဒီလိုဖြစ်တယ်။ဒီလိုနဲ့မြန်မာသမ္မတနဲ့တဘောဖြစ်တော့ဒီလိုပဲမရှိဖြစ်အောင်များကိုတစ်ခါနဲ့အဲ့လိုလုပ်ရတာအဲ့လိုတော့ပြောတော့မှအခြေကြီးမရှိတဲ့တရင်ကိုရှောက်တင်လာတယ်
။မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေပူးတွဲစည်းရေးလေ့ကျင့်ဖို့ပြင်ဆင်နေတယ်လို့ RCSS ရဲ့ Facebook နဲ့ website အသွင်းဖော်ပြချက်ဟာမဟုတ်မမှန်တဲ့သတင်းအပြစ်ဖို့ဝါဒဖျားခြင်းတမျိုးဖြစ်ပြီးအပြုသဘောမဆောင်ဘဲအဖြစ်လွန်ငန်းများတာဖြစ်တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ကလည်းကန့်ကွက်ခဲ့ပါတယ်။အခုလိုနိုင်ငံတော်ဆိုရကနေကြီးမှုကျင်းပနေတဲ့တတိယကြိမ်27ရာစုပင်လုံညီလာခံကြီးကိုတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအတွက်အကြကြစီဖို့နဲ့ညီလာခံကိုတမင်သက်သက်ဖန်တီးတိုက်ခိုက်ပျက်စီးရရောက်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီလိုဝါဒပြသတင်းမျိုးဟာ SSPB SSA နဲ့ RCSS ကြားတာမကတခြားမြောက်ပိုင်းမဟာမိတ်အလုံးနဲ့ရောမြမသမတော်အစိုးရနဲ့ပါရိုက်ခတ်မှုဖြစ်စေပြီးအချင်းချင်းကြားယုံကြည်မှုပြတ်ပြားစေဖို့လှုပ်ကြံရေးတာဝါဒဖျားချင်းတာဖြစ်လို့ဒီသတင်းနဲ့ပတ်သက်ပြီးသက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်တိုးသက်ရေးပါတီဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်တင်ပြသွားတာပါရှင်ခုတော့ကမ္ဘာဖလားဘောလုံးပွဲရဲ့တတိယနေရာလူပွဲအတွက်သုံးသက်ချက်တွေကိုတင်ပြလိုပါတယ်2018ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်နဲ့ဘယ်လ်ဂျီယမ်တို့မနေ့ဖြန်မှာတတိယနေရာလူပွဲကစားကြမှာဖြစ်ပြီးဒီပွဲဟာခက်ခက်ခဲခဲကစားရမယ့်ပွဲတစ်ပွဲဖြစ်တယ်လို့ဘယ်လ်ဂျီယမ်ဘက်ကပြောလိုက်ပါတယ်ဘောလုံးပွဲနဲ့လွဲချော်ခဲ့ပေမဲ့သူတို့အနေနဲ့အင်္ဂလန်ကိုအနိုင်ယူပြီးတော့တတိယနေရာရချင်တယ်လို့လည်းပြောပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံစူးစီးတင်ပြထားပါတယ်
ကမ္ဘာ့ဖလားဆင်မီဖိုင်နယ်မှာရှုံးမီဘောလူပွဲနဲ့လွဲချော်ခဲ့ကြတဲ့အင်္ဂလန်နဲ့ဘယ်လ်ဂျီယမ်တို့ကတော့မနေ့ဖြန်စနေနေ့မှာတတိယနေရာလူကြမှာဖြစ်ပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်ကမြို့မှာကစားမဲ့ဒီပွဲဟာပွဲကြတပွဲဖြစ်ပြီးတော့ခက်ခက်ခဲခဲကစားမှာဖြစ်တယ်လို့ဘယ်လ်ဂျီယမ်နောက်ထပ်လူသောမတ်စ်မူနီယေကပြောလိုက်ပါတယ်။
ဒါဒီဖီကူတူပလေးဖော်ဒါသတ်ပလေးဟီယာဖော်ရှူဘတ်ယာဒက်ဖုတ်ဘောယူနိုဘောလူဝဲနဲ့လွဲပြီးတက်တရနေရာလူရမှာဆိုတော့ကစားရတာတော့တမျိုးပေါ့ဗျာခက်တာပေါ့ဒါပေမဲ့ဘောလုံးမှာကဒီလိုပါပဲဒီတစ်ပတ်ရှုံးမိမဲ့နောက်တစ်ပတ်နိုင်ချင်နိုင်မဲကျွန်တော်အတွက်ကတော့တက်တရနေရာလူဝဲကလည်းတကယ်အရေးကြီးပါတယ်ကျွန်တော်တို့နှစ်သင်းမှာကစားနေတဲ့သူတော်တော်များများကကလပ်သင်းမှာတစ်သင်းနဲ့ကစားကြ နေကြမဟုတ်တဲ့ကစားပုံနဲ့ကစားပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုနိုင်ရင်နဲ့ဆိုရင်တော့နီးပြီးဝပိုင်းမှာတရားရဂိုင်တော့အပြေအဝဖြစ်ဖို့လိုနေပြီးကျွန်တော်အထင်တော့ဒီပွဲကအကျိတ်နဲ့ဖြစ်မှာပါ
။ဒါပြင်ဘယ်လ်ဂျန်ကွင်းလက်လူယူရီထဲလီမန်ကလည်းဘယ်လ်ဂျန်အသင်းအနေနဲ့အင်္ဂလန်ကိုအနိုင်ယူပြီးတော့တတိယရကျင်တယ်လို့ပြောပါတယ
်။ I think in the team we really want to end the journey well so
ကျွန်တော်တို့အသင်းထဲမှာဒီဖလားကိုအအောင်မြင်မြင်အဆုံးသတ်ချင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ပြီးအပန်းဖြေအားလည်းအခီးကိုဆက်သွားခြင်းပါတယ်။အဲ့တော့ကျွန်တော်တို့ကတော့ဒီပွဲကိုနိုင်ခြင်းနဲ့တတိယဆုရခြင်းနဲ့ဒီကနေနောက်တစ်ဆင့်တက်ပြီးဒီထက်မကတဲ့အောင်မြင်မှုတွေရအောင်လှုပ်သွားခြင်းပါလေ
။အများအားဖြင့်တော့ final ပွဲနဲ့လွဲချော်ကြတဲ့အသင်းတွေဟာတတိယနေရာလူပွဲကို final လောက်တော့အားဆိုင်ကစားလို့မရှိကြပါဘူး။ဒါပေမဲ့လည်းအင်္ဂလန်နဲ့ဘယ်လ်ဂျီယံနှစ်သင်းလုံးဟာကမ္ဘာ့ဖလားစင်း final ကိုနောက်ဆုံးအကြိမ်တက်ခဲ့တော့ကနှစ်သင်းလုံးတတိယဆုနဲ့လွဲခဲ့တာကြောင့်ဒီပွဲကိုတော့အကျိတ်နဲ့ကစားလာနိုင်တယ်လို့အောက်ဇာကလောင်ရှင်ကိုဇော်မျိုးတန်ကသုံးသပ်ပါတယ်။
ဒီဘွဲဘလိုမျိုးလဲတော့နှစ်ပင်းလုံးကစားကြမှာပါသူနှစ်ပင်းလုံးကပိုလူဘွဲကိုရောက်တယ်ရောက်ပြီးမှတတိယနေရာလူဘွဲဒီမှာရှုံးထားတယ်ပုံလေးပေါင်ကော90တုံးကတော့ကျွန်တော်အင်္ဂလန်ကအီတလီကိုရှုံးပြီးတော့သရုပ်တာပဲရတယ်ဗျာနောက်86တုံးကတော့ဒါကျန်ကအချိုးပိုလူဘွဲရောက်တယ်ဗျာဒါမှမဟုတ်အချိုးပိုလူဘွဲမှာရှုံးတယ်ရှုံးပြီးတော့ဒါကတတိယနေရာလူဘွဲကြတော့လေဟိုထပ်ရှုံးတယ်ပေါ့သူဒီနှစ်ကြံဘွဲမှာတတိယနေရာရှာဖြစ်ရင်တတိယရတဲ့အတင်ကအဲ့တော့ဒီအတွက်ဒါတမိုင်းမှတ်တမ်းပြစ်လို့ပြောရမှာပေါ့ကြာရယ်ကျွန်မမလားပြန်လို့မှတတိယရဘူးတဲ့မှတ်တမ်းကိုရေးထုတ်ပါပေါ့ဆိုတော့သူဒီချက်ကလည်းသူတို့နှစ်ပြည်လုံးအကျိတ်နဲ့ကြားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့ဟာဒီနေ့ကမ္ဘာဖလားရဲ့အုပ်စုကြီးနောက်ဆုံးပွဲစဉ်မှာလည်းတွေးခဲ့ကြပြီးတော့အဲ့ဒီတော့ကနှစ်ပြည်လုံးဟာအုပ်စုအဆင့်ကနေတက်ဖို့တေချာနေပြီဖြစ်တာကြောင့်အရန်ဒီအများပြားကိုထည့်သွင်းကစားခဲ့ပြီးတော့ဘယ်လ်ဂျီယံကတကူးကိုမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီတစ်ချိန်မှာရောဘယ်အသင်းနိုင်ရပြီးတော့တတိယနေရာကိုရနိုင်မလဲအော်သာကလောင်ရှင်ကိုဇော်မျိုးတန်ကတော့အခုလိုသုံးသပ်ထားပါတယ
်။ကိုသေသွန်းရကြည့်နေတယ်လို့ကြည့်ရင်တော့အင်္ဂလန်ကဘယ်လ်ဂျီယံကိုနိုင်မှုဆိုတော့ဟိုမလွယ်တဲ့ကိစ္စပါ။ဘာလို့အင်္ဂလန်ကဟိုဒီနှစ်ပြန်မှာကစားကွက်လည်းနမရအသိရှိကြတယ်။အခုတစ်ပြင်းတော့သူကစက်ပြီးစီရနေတယ်။ဟိုဂိုးရရအောင်ဂိုးရရပြီးတော့ဒီအသင်းရောက်လာတာလေ။သူတစ်ပြင်းတော့ဒီဘက်နောက်ပိုင်းဆုံးသွားတဲ့အချိန်မှာအင်္ဂလန်ရဲ့တိုက်စစ်ကတော်တော်လေးကိုသူ့ဘောင်မှာဆုံးသွားတဲ့ပြန်ဝဲတင်မှာရှစ်ပြင်းပဲရှိတော့တယ်ပေါ့။စစ်တွေတော့တပွဲမှာနှစ်ပြင်းလောက်ပဲရှိတော့တဲ့နေသားပေါ့နော်။ကကံစစ်ကလည်းပုံစံချင်းမှာကောင်းခဲ့ပြီမဲ့ခွေးကြောက်ပေါင်းနဲ့ပွဲမှာပြင်းနေတဲ့အတိုင်းပဲလေသူကံစစ်ကတော်တော်လေးကိုယူနေနေတာဟုတ်။အဲဘယ်လ်ဂျီယံဘက်ကကြည့်ရဆိုတော့ဘယ်လ်ဂျီယံကဒီနေ့ပြင်ပွဲမှာထွက်ခဲ့ရတယ်ဆိုပြီးသူရင်ဆိုင်ရင်းရတဲ့ပင်ကကဘရာဇီးလိုအသင်းကိုနိုင်ရတဲ့ကြားတယ်။တင်သွေးဆိုတာလည်းအင်မတန်တောင့်တင်းတဲ့အသင်းပေါ့။ဆိုတော့ဒီလိုအသင်းမျိုးနဲ့တွေ့ပြီးတော့ဘယ်လ်ဂျီယံကပြုတ်လာတာဆိုတော့ကျွန်တော်ဘောလုံးသုံးသပ်သူကအင်္ဂလန်ကိုဟိုအပေါ်အသင်းအဖြစ်သတ်မှတ်ထားပြီးမဲ့လေဘယ်လ်ဂျီယံပဲဒီပွဲမှာအသာကြီးရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်။နောက်တစ်ချက်ကဒီပွဲမှာဒီအင်္ဂလန်ရဲ့တိကျကစားသမား၃ယောက်လောက်ပေါ့။အမစစ်ပါရယ်၊စင်ကောင်းလောက်ထားတာ၁၀ရယ်၊နောက်တန်းကဝါကာ၃ယောက်ပေါ့။အဲ့၃ယောက်နဲ့မပါနိုင်ဘူးဆိုပြီးတော့ဒရင်းတွေထွက်နေတယ်ပေါ့နော်။ဆိုတော့ဘယ်လ်ဂျီယံလည်းနိုင်သွားဖို့လက်များပါတယ်။
အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့ရဲ့တတိယနေရာလူဝဲကိုတော့မြန်မာစံတော်ချိန်စနေည၈နာရီခွဲမှာကစားကြမှာဖြစ်ပြီးတော့ final ကိုတော့တနင်္ဂနွေနေ့ည၉နာရီခွဲမှာပြင်သစ်နဲ့ခရိုအေးရှားတို့ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
2018ကမ္ဘာဖလားတတိယဘလူဝဲသုံးသက်ချက်တွေကိုကိုရန်နိုင်တင်ပြသွားတာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ24 25နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ13ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 IT အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲထုတ်ချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍဒုတာဆုံးလွှင့် American ခွင့်စားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်မြမရေအားသုံးစစ်ထုတ်လုပ်မှုအခြေအနေကြောင့်ဆွေးနွေးထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာကြားဖို့ရှိတာကတော့
ဒီကတဲ့ရေကောက်ခံအစိုးရတစ်ဆက်တော့ဗျာအခုတစ်ဆက်တော့မဟုတ်ဘူးပေါ့အဲဒီမှာစူးစမ်းကြည့်ကြတာစူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်ကြီးအများကြီးပေးတာ
စွန့်ရင်ဝန်ကြီးဌာနကဒုဝန်ကြီးဟောင်းဦးမော်တာထွေးပြောသွားတာကိုမကြခင်အပြည့်စုံကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်မြန်မာနိုင်ငံကနေမလေးရှားဒုက္ခသည်စခန်းကတဆင့်အမေရိကန်ပြည်ထောင်စုကန်ဆစ်ပြည်နယ်ကန်ဆစ်စီတီကိုပြီးခဲ့တဲ့နှစ်ကရောက်ရှိလာတဲ့ချင်းဒုက္ခသည်အသက်18နှစ်အရွယ်အုံခီဟာတာဟာပြီးခဲ့တဲ့တောက်ကြနေ့ကမတော်တဆရင်းနှီးသေဆုံးခဲ့ပါတယ်မိခင်နဲ့အတူရောက်ရှိလာတဲ့တာသမီ၅ဦးနဲ့တာအကြီးဆုံးဖြစ်သူအုံခီဟာတာဟာအာကစားထူးချွန်ပြီးတော့မိသားစုအတွက်လည်းတစ်ဖက်တစ်လမ်းကနေကူရှာဖွေကူညီပေးနေသူဖြစ်ပါတယ်သားဖြစ်သူအခုလိုမမျှော်လင့်မဲ့တည်ဆုံးခဲ့ရတဲ့အသက်38နှစ်အရွယ်အိမ်ထောင်ဦးစီးမိခင်ဖြစ်သူလင်းလန်ဟာတာအနေနဲ့သူတို့မိသားစုအတွက်ဘလို့ရုံးကံပြီးတော့ဘဝကိုဖျက်ဆီးခဲ့ရပါသလဲဆိုတာကိုဒီသတင်းမှရအမျိုးသမီးကဏ္ဍမှာတော်လလတန်းကစူးစီးတင်ပြချပါတယ်ရှင
် He was wanting to earn money this summer to help his family. His father still lives in Burma.
သူကနေပြည်မှာဝင်ဝေရဖို့ရှာရပါတယ်သူမိသားစုကိုကူညီဖို့ပါသူအဖေကတော့မြန်မာနိုင်ငံမှာပဲရှိနေပါသေးတယ်ဒါကြောင့်သူဟာသူမိသားစုဝင်ငွေကိုရှာပေးနေရသူတူဖြစ်ပါတယ်သူခုလိုတည်ဆုံမှုဟာကျမတို့မျိုးတွေလူငယ်ခေါင်းဆောင်တူဆုံးရှုံးရတယ်လို့ခံစားရတဲ့အကြောင်းကန်ဆစ်ပြည်နယ်ကန်ဆစ်စီတီမြို့ရဲ့ရှေ့မြောက်ပိုင်းကုန်းတွေကြီးများအသင်းရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုပြောသွားခဲ့တာဖြစ်ပါတယ်သူညွှန်းပြောသွားခဲ့သူကတော့အသက်18နှစ်အရွယ်ချင်းလူငယ်အုံကီဟတ်တာဖြစ်ပါတယ်။အုံကီဟတ်တာဟာပြည်ရဲတောက်ကြန်နေ့ဇူလိုင်လ9ရက်နေ့ကမယာမီကန်ရှိ Hill Day ရေကမှာတငယ်ချင်းတွေနဲ့ရေကူးရင်းမော်တော်ဆိုက်ရေနဲ့တည်ဆုံခဲ့တာဖြစ်ပါတယ်။ကုန်တယ်ကြီးများအသင်းတွေနဲ့ဒီနေ့ညရာသီအတွက်ချစ်ကြည်တန်တမာလူငယ်6ဦးတို့ကိုငှားရမ်းခဲ့ရမှာအုံကီဟတ်တာလည်းတဦးပါဝင်ဖြစ်တာမို့ဘုတ်ဖွဲ့ဥက္ကဋ္ဌကအခုလိုသူမပြောရင်ပဲတည်ဆုံးခဲ့မှုအတွေ့နှမျောတတဖြစ်တဲ့အကြောင်းသတင်းမီဒီယာကိုခုလိုပြောသွားခဲ့တာပါ။အုံကီဟတ်တာယင်းနှစ်တည်ဆုံးမှုအတွေ့ကန်ဆစ်စီတီမြို့ကရုပ်တံလွှင့်နဲ့ဇင်းတွေမှာအကျယ်တွင်ရေးသားဖော်ပြကြရမှာသူဟာလီမာရေးကြားရှိပြီးကြိုးစားတဲ့အပြင်သူတက်တဲ့ East High School အထက်တန်းကျောင်းမှာလည်းဘောလုံးသင်းကပ္ပတင်ဖြစ်တဲ့အတွေ့မြို့ကန်တွေရောဆရာဆရာမတွေရောသူငယ်ချင်းတွေကပါအုံကီဟတ်တာတည်ဆုံမှုအတွေ့လူကြုံမရဖြစ်ကြရတဲ့အကြောင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်။အုံကီဟတ်တာကတော့မိခင်လင်းလင်းဟတ်တာနဲ့အတူညီသုံးဦးညီမငယ်တူတို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်များအခြေချမှုအစီအစဉ်ကမနစ်ကကန်ဆက်စီတီကိုရောက်လာခဲ့တာဖြစ်ပါတယ်။ခုလိုရုံးကန်ခဲ့ရတဲ့ဘဝမှာလိမာရေးချားရှိပြီးထူးချွန်တဲ့တာတူရဲ့မိခင်တူအနေနဲ့ဘယ်လိုဘဝတွေကိုဖြတ်တန်းခဲ့ရပါလဲဆိုတာကိုမေးမြန်းခဲ့ပါတယ်ပထမကတော့သားဖြစ်သူအုံကီဟတ်တာရဲ့လီမာရေးကြားရှိပုံကိုမိခင်လင်းလန်းကအခုလိုပြောပြပါတယ
်သားအုံကီကဘောလုံးကလည်းသူဝါသနာပါတယ်ဒီမအမြင်မှာတော့ဒီမတောင်းဒီမဒီလောက်တော်မလို့ဒီမမမြင်ခဲ့ဘူးသူကအားကစားမှလည်းတော်တယ်သူဒီမပြောတယ်သူကမဆုံးခင်ဒီမှာတောက်တာနဲ့ကဒီမှာအလုတ်သွားတယ်အလုတ်သွားတော့သူကဒီမှာသွားတဲ့ချိန်မှာသမထသေးကိုအိတ်နေတဲ့ချိန်မှာဒီမှာစိတ်ချတယ်ဒီမှာကလေးလိုဒီမှာစိတ်ချဘယ်သူမှလာမခေါ်လို့ရှိသွားဘဲမှမသွားဘူးဒီမှာလာနေဘောလုံးကစားရအလွယ်လို့သူကအပြောပါလေမလိုက်ဘူးအမေပြောစကားကိုဒီမှာဆောင်ဒီခါမှသူဟာနားခိုင်းတယ်သူများတွေကလူကြီးတွေကပြောလို့ရှိရင်လည်းဟုတ်ကဲ့ဒီမှာနားဆန်ဒီကမှာသူပြောပြောနေတယ်သူတငယ်ချင်းတွေသူတတ်တဲ့အရာကိုဆိုနေတယ်သူတငယ်ချင်းတွေကမတတ်ဘူးဆိုသူသွားပြီးခါမှာသူတငယ်ချင်းတို့စင်ပြီးတော့ပူနေတယ်အဲ့လိုဖြစ်တယ်ဒီကမှာအိမ်ထဲမှာလည်းသူညီနေတယ်လို့သူတကယ်သူ့ ตุ้นนี่ดิสาผิดเลยปะสันนี่บาเลยสมมั้ยจม้าเลยนี่ขึ้นสรแล้วปะสันนี่สมมั้ยจม้าสีกันเนี่ยเวจม้าต้งน่ะอ๋อคลีดูแล้วหมกโพบาพอสมมั้ยไอ้หลุไม่เตื้อสมมั้ยไอ้หลุไม่เตื้อได้เฉยมาตรุอ่ะตรุขี้ล่ะลูกศีลปะสันจองตีอองจม้าตรุต้งมาล่ะเนี่ย
အဲ့ဒါကြောင့်သူတို့ပတ်စံသူများတွေကမဟုတ်ဘူးဒင်းငါတက်တော့ပြေးလို့ရှိရင်သူတို့မတော့ဘူးအမေကိုပဲသူတို့ပြေးတယ်ချင်းတိုင်းသူလင်းလင်းဟတ်တာဟာအမေရိကန်ပြည်တော်စုကိုခလင်းငါဦးနဲ့ရောက်လာခဲ့သူဖြစ်ပြီးဘဝအစမှာရုန်းကန်ခဲ့ရသူဖြစ်ပါတယ်လင်းလင်းကဒီမှာလေဒီလာကတော့အကူကြီးပေးရောက်လာဒီမှာခလင်းငါရောက်နေလာပြီမဲ့လို့ဒီမှာလေဒီမှာဒီလာကဒီမှာအဆုံးစားနဲ့လာတော့မဟုတ်ဘူးဒီမ
the lot of don't know what you want there, but selling nothing else you got it to make through at the college yarding you tomorrow. To my daughter, you got up. They are six items, my yard is in 6 months. They are the lost the lane. They are the son in the best you get. Who? I mean, they are the lost, they are the lost. It's my real thing. I'm not my people.
อันนี้เราจะมาว่าเราสมัยที่อันนี้มาลีเดียวจ้าเนาะสมัยเราเด็กเองตั้งหิตโตไปชีดเองตั้งหิตโตไปชีดเองเนาะสมัยเราเรายุ่งกันยังไงเราบอกสมัยปลุกยุ่งกันเนี่ยเนี่ยเปรียบแบบนี้ไปแล้วตุ้มยารีนมูนายุโรยามบ่เนาะสมัยยาวสามาตัวฟุตซันเล็กๆฟุตซันเล็กๆมาเราตลาดเราหนีมาเลยฟุตซันมาเราอย่าเราฟุตซันอย่าเราอยู่กันเลยสมัยโอ้ มาตัวเลยสิเนาะที่มาขนาดขนาดตัวใหญ่เลยคลีนเนี่ยไม่สมบูรณ์หรอกคลีนเสียผู้เสียอุศัยบ้านผมมาเสียว่างูไอ้ลูกที่เด็กที่เกิดดูข่าวเราอยากได้เห็นไหมเนี่ยอากูเลยที่มาทุ่มเลยวันนี้เลยมาชิวที่มาเราไม่มีตัวเลยที่มาโอ้ปุ่นยิ้มตัวที่มาเราหนีเรียนมาเลยที่มาเสียมาชิวที่มาเราหนีว่าที่เด็กที่มาเจอผมมาเจอข่าวอยากได้บ่ที่มาที่มายุ่งตัวเลยบ้านผมเสียที่มาชิวเลยที่มาเราอาจจะมาตัดขาดเลยมูยอะไรเช่นส่วน
อ๋อคลิปที่มาพูดเลยเที่ยวเสร็จมาฟรีเลยไม่รู้เวลีเดี๋ยวใครอยากได้บ่เดี๋ยวใครอ่ะเนี่ยที่แบบว่าไม่รู้เวลาตอนนี้ตอนนี้พวกตอนนี้มองในเนี่ยแค่ชิ้นส่วนต่ออ๋อเราเซ็นจีตัวเราบ่ไม่รู้ชั้นสิคุณจะทำการดูข่าวดีมีอะไรสักคำมาในทางจริงจริงนี่เนี่ยบัวก้าวไปรู้สิบาทเลยนั่นแหละที่มาคลิปเรื่องนี้มาเลยแล้วที่เรื่องมาเลยส่วนที่มาอวดตัวเวชชอบที่มาเลยมันเนี่ยงานอะไรส่วนที่มา ถ้าเรื่องมันช่วยงานอะไรก็สมมติเราใช้ยาสมมติว่าอะไรมันเองงานอะไรยันเองงานเองไม่น่าจะที่มาเอาลูกเด็กงานเองงานอะไรตัวอะไรสักคำเดียวดูซ่าเรื่องสมมติว่าสักคำหนึ่งเราจะตัวงานเองสิ่งตัวยิ่งแต่ในเรามาสมัยเอาลูกจะมาลูกเด็กมันเนี่ยก็ยาวจะมาลูกเด็กลูกไปทำมาตัวจะมาดีมือละดีชามาเลยเอาลูกจะมาลูกเด็กที่มาเรียดตรงยาตรงจังก็ได้ จังแต่เด็กมาซาโต้เลยที่มาตาอัจฉริยะเจ้ามาเลยพัฒนาใหญ่ที่ทำมาที่มาตาอันละออนไลน์ตัวเชี่ยมาตาอันละก็จะรู้ว่าจะรู้อ่ะตาอารมณ์เทมาเลยตัวตาตัวทุ่มตัวตุ่มจะเบ่งอุตส่าห์จะเลยไม่ใช่มาเลยตัวแต่เก๋เบ่งมาเลยไม่ใช่ที่มาอารมณ์มันเนี่ยก็ยาวที่มาอารมณ์ก็ส่วนที่ว่าทำไมว่าไม่เช่นไหนมึง ตัวอัตคัตเลยเอเจอุจอยอัตคัตเลยเอเตลีโอมลิชามาสโรเอเตลีมีอะไรตัวอัตคัตเลยเอเตที่มันอันนี้ตายเอเตลีลาบิสันตัวยาตัวมีอะไรตัวตาวเลยตัวมันขาดมีอะไรตัวสาเลยลูกที่เด็กที่มันนี่มลิชามาเลยโอ้ดูข่าวเลยมีอะไรบ้างเสียมาอยู่ลูกเนี่ยเวชมายุ่งกันเชื่อว่าเสียมาอยู่ที่มันตมีลีกูมลิชามาตมีก็เสียมาโมยตมีลีกันที่มันกูมันชอบละอาทิตย์ที่มันเอาลูกเขยเลย
อ๋อมีตาจ้ารออมีตากับคุณดีนี่มาพัลยาราคุณมาปาลาวูเด้เข้าเลยมาอมีตาไม่เลี้ยงมาที่มาลีตัวเจ้าของเจ้าลูกชิ้นเนี่ยมาเก่าใหญ่เลยที่เดิมที่มาตัวเจ้าเนาะตาจิมเจ้าชิ้นมาที่เราเลี้ยงตัวที่มาพอมาเก่าเชื่อดีเมลเลยคลีดีอ่ะคือชิ้นเดียวที่มาที่มาบ้านที่เจ้าเลยอารมณ์คนละเดิมที่มาอารมณ์ตัวเลยที่มาเลยตัดขาดเลยอารมณ์ อารมณ์ตัวเราเนี่ยปีละเนี่ยที่มาตัวมาตัวบ้านเนี่ยบ้านเนี่ยที่มาตัวลูกเนี่ยที่มาเอาโชว์เลยอารมณ์ที่เด็กที่มาอยู่ยังไงตัวดีเนี่ยเขาอยู่ลาลูกไม่อยากรู้เราเพื่อจะไม่ที่มาลูกคอมเมนต์โน้ตรู้คอลูกตัวยาเมลตัวรู้เพื่ออะไรแต่ไม่ที่มาลีลอลเซ็มข้อที่มือบ้านเราเลยตัวที่มาลาบีมาเลยที่มาลูกอาจจะเพื่อชุ่มมือปีเลยที่มาเลยที่มาโซยโอเคไม่ได้การปีเราสิ่งกูอยากสิลาบีเซ็นปีซ่าพูดละจริงมา
Kulo Akuyare Taji Unki Hata Yinit De Song Gesinga Ling Ling Ha Tupanema Dola Naseve Shida Pipare Dabime Duha Evangelical Kore Korean Atindo Ma Yumchi Muji Mabi Bobago Shumabiwe Josa Medu to Upipare Tuye Pyoja Genetu Didrimpaye Mudminya Kandago Nigon Chu Apare Shim
Akusole Tuma Tuma Bantema Pasan Hutere Shire Tanakima Sutane
ตอลละตันเซนเซเนเรอเมียวทมีกานาโกจาเคยาราบาชินคุโรตุตาซงเลอเมริกันทควินอปัสซินกานาวาดิตะบัดซินซีมาโรซิกคอมพาวด์เนนิวยอร์กเมียวอะยันเยตับพอเวอเมียวทมีเดียอจาวเนตูจุลัยลาตวินพิเปกเคเรตะไมด์ตวินพิเปกด้วยจาวกวนอองกตุตาซงเลอเมริกันทควินซีซีมาซูซีติมเปียทาบาเรชิน
ニューヨークにはやんやてっぽいにゃ、ニューヨークにね、やてっぽいじゃ、グルーポンサーピーにじゃ、ドゥリバ、ニューヨークがポーマンやてっぽいに、トントンチョトンにね、ディアウリスモイスさんやま、ドゥルハ、ダダダアパワインクニジャワレ、アクカマ、エリアンやてっぽいま、グサチカーレパワンラピ、ドゥアセクバダワンドゥピタジャ、セクバダワンにサウネ、カモンウィスビ、ダウンタンサウネ、プタマゾン、ミュドミピラワレ。 กุซาชกาฮานิวยอร์กยันเยตะพั่วကိုအသက်20အရွယ်မှာစတင်ဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။အရန်ရဲတပတ်ကိုဝင်ရောက်ခဲ့တာဟာအလုပ်တစ်ခုကိုဝင်ရောက်လုပ်ကင်နေဆိုတာတဲ့စိတ်ဘာသာတရားရဲ့အဆုံးအတိုင်းအများကျဆောင်ခွင့်ရတဲ့အနေထားကိုလည်းရရှိစေတာပါ။အထူးသဖြင့်စိတ်မျိုးသားတွေသာဝတ်ဆင်လေးရှိတဲ့ကောင်းမွန်ကိုလည်းထူးထူးခြားခြားသူကဝတ်ဆင်ပါတယ်
After I found out the significance of the turban, its considered a crown, and then I figured,
Kaumong sura, trapu lo myo be sura go tila ya jay ma, bada wendu ye saang yang pite di trapu go bada ma saang gira le sura go sinza mi dwa ware. Tegero di trapu ha, jama ro baduri pite sura go piata lai da ba. Di Kaumong wo jama wisin ta lai do, di chori ka bada ay lo wada le lo mi la jay ka ma, go ye go gwe ya yongji mune bada yongji zile sura go piyo piya nai ma re.
အရင်ရဲတပ်ဖွဲ့ကိုနယူးယောက်မှာတရားဝင်နေထိုင်တဲ့အသက်ပြည့်ပြီးသူဘသူမဆိုဝင်ရောက်ခွင့်ရှိပါတယ်သူတို့ဟာပုံမှန်ရဲတပ်ဖွဲ့ဝင်နေလို့တနတ်မကင်ပေမဲ့ကိုကံပညာအပါဝင်စီပီအာလို့ရေးပေါ်အခြေအနေမှာကျမ်းမာရေးဆောင်ရှားမှုပေးနေအောင်နဲ့ပြီးနေဥပဒေတွေကင်းလန့်ဆောင်ရှားရေးနီးစနစ်တွေကိုတင်ကြားရပါတယ်နယူးယောက်ရဲဌာနက
Ahmed Nazaga. The observer officers are the eyes and ears of the police department.
သူတို့ဟာရဲတပ်ဖွဲ့ဝင်တွေကိုကူညီကြပြီးတော့တကယ်လို့တစ်ခုဖြစ်ပြီးဆိုရင်ရက်ွက်နေလူလူနဲ့အတူပူးပေါင်းပြီးတပ်ဖွဲ့ဝင်တွေကိုလှမ်းခေါ်ပေးပါတယ်။သူတို့ဟာရဲတပ်ဖွဲ့နဲ့ရက်ွက်နေလူလူကြားပေါင်းဆက်ပြီးတဲ့သဘောပါ။စိတ်မိဘနှစ်ပါးကနေကားကိုအမေရိကန်မှာမွေးဖွားခဲ့တာပါ။အရန်ရဲတပ်ဖွဲ့ဝင်တော်တော်များများဟာကားလိုပဲရွှေပြောင်းအခြေချနေထိုင်သူတွေရဲ့မျိုးဆက်တွေ
တပ်သူတွေအတွက်ကတော့ကူဆတ်ရှိနေတာကြောင့်အတော်လေးအဆင်ပြေပါတယ်။သူကပန်ချက်လိုလဲပြောတတ်တော့ပန်ချက်စကားပြောသူတွေကိုကူညီနိုင်ပါတယ်။အထူးသဖြင့်အသက်ကြီးမှပန်ချက်ပြင်းတဲ့အပါဝင်ဒေးလီပဲဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါ။သူကအမျိုးသမီးလည်းဖြစ်တော့တချို့အမျိုးသမီးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်လည်းအဆင်ပြေတယ်လေ။
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေကောင်းမဝစ်စင်ကွင်းနဲ့မုတ်ဆိတ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းချေချနေထိုင်သူတွေပေါ်ထားတဲ့လွယ်မာတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ရုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ကားကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကိုင်းမျိုးကိုမဆိုလောက်ကိုင်းခွင့်ရှိရဲဆိုရဲသတင်းစကားတကွာလုံးကိုပါလိုပါတယ
်နယူးယောက်ရန်ရဲတပ်ဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေခြင်းမှာပဲ Gusach Kaha College ဆက်တက်နေပါတယ် Chang Bilo Boyare Kamaro, New York Yet Puema, a chain gate way out down Tasama Pidelu, Duga Mjolin Tower, come here. အခုတော့ဇလန်လအတွင်းကသမိုင်းတွင်ဖြစ်တဲ့အကြောင်းကိုဆက်လက်တင်ပြပေးပါမယ်ပထမဆုံးတင်ပြပေးချင်တာကတော့1946လေးခုနှစ်ဇလန်လနှစ်ရည်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့တာပါ1948ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုဆိုရရဲ့ငွေ အသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံရေးမလုပ်ဖို့တရားရုံးအမိန့်ထုတ်တင်ချက်အသုံးပြုဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံရာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးရတာကိုတင်းပြကျပ်ပြီးမခံစားဘူးလို့လည်းသမရလင်ဒန်ဂျွန်ဆန်ကပြောပါတယ်။ အမုံပွားရာကြည်ပြီးမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့လဲဆိုတာကိုနားလည်ပေမယ့်ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့မရပါဘူး။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူလူတွေရဲ့ဆန္ဒကလည်းတားမြစ်ထားတယ်လို့လွတ်လပ်ရေးအနှစ်သာရစောင့်ထိုင်းရမယ့်အကျင့်သီလနဲ့အခုလက်မှတ်ရေးထိုးမဲ့ဥပဒေအရအသားရောင်ခွဲခြားမှုကိုတားမြစ်ပါတယ်လို့သမရဂျွန်ဆန်ကပြောပါတယ်။ 1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းမှုအစုပြုခဲ့တဲ့သမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။1964ခုနှစ်ပြည်သူ့ခွင့်ရေးဥပဒေကိုအခုလိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမရတက္ကသိုလ်ဂုံယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါတယ်ခင်ဗျာ။ ခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်အောင်စုဆွေးရနဲ့ပြည်နယ်ဆွေးရတွေအတူပူးပေါင်းပြီးဘီလီယံ52တန်ဖိုးရှိတဲ့အဝေးပြေးလက်မှတ်တွေဖောက်လုပ်တဲ့စီမံကိန်းအကြောင်းမှာ1953ခုနှစ်နေမှာသမရဒွိုင်းအိုက်ဇင်ဟောဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။ခုနှစ်ထောင်ခုနှစ်ထောင်ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မှတ်ကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ 68ရာခိုင်နှုန်းကိုပြည်အောင်စုဆွေးရအနေနဲ့ကြားခံရမှာဖြစ်ပြီးအဲဒီလမ်းတွေကို American ပြည်အောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပြီးတာကြောင့်အဲဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမရအိုက်ဇင်ဟောဝါဟာအကျွမ်းတဝင်ရှိပါတယ်။အဲဒီအချိန်ကအဝေးပြေးလက်မှတ်တွေကိုစနစ်တကျအစီအစဉ်ဆွဲပြီးတော့ဖောက်လုပ်တာမဟုတ်ဘဲဒေသလိုအပ်ချက်နဲ့ကန့်ညီအောင်အဆင်ပြေသလိုဖောက်လုပ်ထားတာပါ။လမ်းတွေကျင်းပြီးကျန်းလာကြောင်းလမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရည်နှ နိုင်တဲ့လမ်းကြောင်းတွေအမေရိကန်တလွားပြန်ကျဲနေထိုင်ကြသူတွေလွယ်လွယ်ကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆင်းနှစ်ချာစီမံကိန်းကိုတမရကအစုပြုခဲ့တာပါဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်ထောင်စုအဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တက်တဲ့အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူးဒါပေမဲ့လည်းကောင်းမွန်ပြည့်စနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုယ်ပိုင်ကားမောင်းသူတွေဟာအစားအသောက်နဲ့ဓာတ်ဆီဖြည့်၊ကျန်းမာရေးကိစ္စဖြည့်ရှင်းခြင်းကလွဲလို့အမေရိကန်ရှေ့ဘက်ကမ်းရိုးတန်းကနေအနောက်ဘက်ကမ်းရိုးတန်းအထိရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်။ဒါ့အပြင်လမ်းဖြတ်တန်းကပေးပြီးခရီးပို့တိုတဲ့ဝေးပြေးလမ်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်ကရန်နာစကန်တွေကိုဝင်ပြီးစားတောက်ဆိုင်တွေကိုဝင်အစားအသောက်စားခရီးတစ်ထောင်နာဆီဖြည့်ပြီးတော့ရှေ့ဆက်ခီးထွက်လို့လည်းရပါတယ်။အဲ့ဒီရန်နာစကန်တွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တီးရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး။1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လုပ်ပြီးစီးခဲ့ပါတယ်။ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခီးသွားတွေနဲ့အမျက်စီကားပါတယ်။2004ခုနှစ်မှာတော့မန်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာ Big Dig လို့ခေါ်တဲ့ဥမင်လှန်ကောင်ဖောက်ပြီးအဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါလေခင်ဗျာ
သူသားဆောင်လေအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လျှက်စင်မီမလုံလောက်မှုပြဿနာနဲ့ရေအားသုံးဖြည့်ဆည်းထုတ်လုပ်မှုအခြေအနေတွေအကြောင်းမြန်မာစွမ်းအင်ဝန်ကြီးဌာနကဒုတိယဝန်ကြီးဟောင်းဦးမော်တာထွေးကိုမေးမြန်းပြီးတော့တော်ခင်မျိုးသက်ကသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
တက်စစ်အားဒုံလုံးလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်တက်စစ်တအားဖူလုံဖို့အတွက်စူးစမ်းရမှာ အမကန်ဖြစ်နေထားနိုင်တယ်ရေအားသုံးသက်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွမ်းရည်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးကပြောပြပေးမှာပ
ါဒီအမကန်နိုင်ငံမှာလောက်ရမှာကဒီလုံးသက်တာတဲ့ဓာအားရဖို့ဆိုလို့ရှိရင်ရေအားလျက်စစ်တွေပေါ်ကျော်သွားတဲ့နိုင်ငံမှာရေအားလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ
မြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်ရောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြင်းမြဲဆွန့်ရင်တဲကရေအားနဲ့ဆွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားဆွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီးလေတွင်လေတွေရှိရရအဲမှာကျွန်တော်အေရာဝတီချင်းတွင်စစ်ကောင်းတန်လင်းပေါ့ဗျာအဲ့ဒီမှာကျွန်တော်ကချင်းနည်းနည်းကိုလုံးဝမထီဘူးဗျချင်းနည်းနည်းကိုလုံးဝမထီပဲလုပ်လို့ရတယ်ဗျဘာလို့လဲဆိုတော့ချင်းနည်းနည်းမှာဥဒန်းသွားလာရေးတရားစီသင်္ဘောလမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျအဲ့တော့ဒါကိုကျွန်တော်ကကြည့်ပြတော့မလိုပါဘူးအေရာဝတီဆိုလည်းကျွန်တော်ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှကြည့်ပြရဘူးမလိုဘူးဗျဘာလို့လဲဆိုတော့ဒီအတွိုင်းလာရဒီအရာကြီးကြီးကကျွန်တော်အသက်ပြေးကြောဗျအဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ထိကြလည်းမလို့ရဟုတ်ကဲ့စစ်ကောင်းမြစ်ကြီးကိုလည်းစစ်ကောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွဲလို့မြစ်မကိုသွားထိကြလည်းမလို့ရ
မြစ်ကြီးလေးတွေထဲမှာအေယာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
ကံရည်ကိုပြန်ကြည့်တဲ့အခါကျတော့ကံရည်ကြတော့ဘလုံးဆိုဥဒန်သွားလာပြီးဘာညာသွားနေခြင်းမောကလုံးလို့မရဘူးညာသူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ပြင်းချောင်းနေမိုးရင်းကြတော့ပြင်းထန်နေတကယ်တမ်းကြတော့မြို့တော်မှာအဲ့ဒီကံရည်ကဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောင်သားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကြမ်းမှာကျွန်တော်တွေ့ရရဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်ကကံရည်ကိုကြတော့ကျွန်တော်တန်ကြွမယ်ဆိုရင်လည်းတန်ကြွနိုင်ပါတယ်အဲ့မဲ့တန်လင်းမြို့ကိုကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်တို့ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့မြို့ပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာအားလိုအပ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးတကယ်မဟုတ်တဲ့စမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
ရေအားဖြစ်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာအားထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေရှိတယ်လောကမလို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေရဝတီမြစ်ထဲကိုဝင်ရတာဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ကလက်ကောက်ဝက်6,500လောက်လုံးစရာစီမံကိန်းနှစ်ခုရှိတယ်ကြာ။လက်ခုပေါင်းရင်6,500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုရှိကျွန်တော်တို့အဲ့ဒါအားလုံးဒီဇိုင်းတွေပါလေအစင်းလေးဖြစ်နေတာဟုတ်ပဲကျွန်တော်တို့ကရက်နေတာဆိုပဲ၄လောက်ရှိပြီဗျာ။ဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေပြီရှိတယ်။ချောင်းလေးရင်းရက်ရက်လေးနေရှိတယ်ကြ။အဲဒီချင်းကြီးရက်ရက်မှာအဲ့ဒါမိခဘုံမှာလည်းမဟုတ်ဘူးကြ။အဲဒီမိခရဲ့ထဲထဲကိုစီးဝင်နေရက်ရက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြ။အဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်600မီတာဝက်လောက်ရတယ်ကြ။အဲဒီအလဲပဲနှစ်ခုလောက်ကပြီးနေပြီကြ။အရှင်းနဲ့ဖြစ်နေပြီ။လုံးမယ်ဆိုရင်စလုံးလို့ရပြီကြ။ဒီနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြစ်ထဲကိုဝင်တဲ့ထဲမှာနောက်တစ်လက်တစ်ခုရှိတယ်ကြ။တာပိန်လို့ခေါ်ရကြအဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာ။တာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်းလင်းဖြစ်နေပြီကြ။ဟုတ်လား။အဲ့တော့ဓာမျိုးတွေပေါ့ဗျာ
။ AOD မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါ။မြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဓာတ်ထုတ်တဲ့ရဲရွာစက်ရုံတည်ထားတာပါ။
ဒီကျွန်တော်ရဲဝါစီမံကိန်းကြီးရှိရဗျရဲဝါစေယုံကြီးရှိရဗျရဲဝါစေယုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆဲလာတဲ့ဂျီယိုပဲကျွန်တော်ကရေစီအားလေးကိုပဲတုံးပြီးတော့တည်နေအဲမဂါဝတ်60ကျော်လောက်ရှိတဲ့ဒီလုံဆိုတဲ့စီမံကိန်းရဲ့ရှိရဗျအဲ့ဒါလည်းပဲအစင်းနဲ့ဖြစ်နေပြီဗျလုံမယ်ဆိုရင်ကျွန်တော်ကစလုံမယ်ဆိုရင်4လောက်ဆိုရင်ပြီးနေပါလေဗျနောက်တစ်ခုကျတော့ကျွန်တော်ပြင်မနာဒီအရှိတ်ဘက်မှာ15မိုင်မိုင်20လောက်မှာကျွန်တော်တို့ပေါင်းလောင်းမြစ်ဆိုတာရှိတယ်ဗျာပေါင်းလောင်းမြစ်ဆိုတာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲအဲ့ဒီချောင်းပေါ်မှာလည်းပဲဘာမှသိကြိုက်မရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်အလဲပေါင်းလောင်းဆိုတာလည်းရှိတယ်ဗျာအဲ့ဒါဆိုတာကတော့ကျွန်တော်တို့ကဓာကြီးကိုကြိုင်မှညာကြီးကိုကြိုင်မှဘလို့တမန်ကြီးကြီးမှရေလို့မဟုတ်ဘူးဗျာမြန်မာနိုင်ငံကပြောရင်တော့အရှိတောင်မှာရှာမှာမြန်မာနိုင်ငံဖြစ်ပို့ပြီးတော့ဒီဟာအရင်မြစ်ကျော်ဝနိုင်ငံမရှိဘူးဗျာအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနည်းချက်ပဲ
any Romeo Pierre, Pajam, what is it?
Yeah, I got Puruma. You will see why you want to do what you get in the book and I'll get in there. Kuna, Kura Gulen, and Meluka, another Nanga, Leve, Bishop, we see there, and Lyle, you know, and then you are Leve Chow there, and then I'm a big name, Maru, through to it.
ဒီတရင်ဖက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။ဒေါက်ခင်မြို့သက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရပါ။ဒီအစီအစဉ်ကိုခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။
ခုရောက်ချင်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦး။အမေရိကန်သမ္မတဂျွန်နယ်ထရန့်ဟာဗီဒင်ဝန်ကြီးချုပ်ထရေဇာမေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးအရှေ့အလယ်ပိုင်းကိစ္စအပါအဝင်နိုင်ငံသားရေးကုန်သွယ်ရေးအကြမ်းဖက်မှုနဲ့ရာဇဝတ်ဆိုင်ရာကိစ္စတွေဖြင့်ဗြိတိန်မှာရှိနေတဲ့တချို့ဟောင်းတွေကိုရုရှားအစိုးရကအစစ်ခတ်တဲ့ကိစ္စတ Murigo, Cheba, Piosugabi, Adlale, the Muria, the Pesima, Shinijare, Tinanga, Ninumu, Jesse Dida, or Losan Yaha, Nananga, the Longa Town, Chichang, Tetu, and Pio Jagabane. Tionanga, American Neck, Gonte Yema, Bigger Laronga, a Yem Milade, American Dollar, Labilian Joe, Pungwe, Piagare, Lotopo, Piosulabare. Tinne, Newetti, Tiopaga, American Neck, Gonte Yema. ကုန်သွယ်ရေးပုံငွေစုပေါင်းအမေရိကန်ဒေါ်လာ၁၃၃.၈ဘီလီယံအထိရှိသွားပြီဖြစ်ပါတယ်။နိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးဆွေးနွေးတွင်သူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည်ဖော်ဖို့သမ္မတထရန့်ရဲ့ကျူပန်ချက်တွေကိုချီကျူးပြောဆိုထားတဲ့အမေတန်ကောင်းမွန်တဲ့စာရစောင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျင်အွန် Tarama, Popia Tarelu, Muyen Sane to English Lubada Piantare Sago, Dabuya B, Tadalumu and got sent the Maratonga to Jagabare. Pakistan, when you saw Nawaz Sharif and the Mipi to Marian Nawaz Togo, Lahumugo, Yau Lizema, Digni Anavaniga, Pansibo Shinivare, when you saw Nawaz Sharif and the Mioha, Tanamuga, Druya, Tambuji, and Samurigo, Palu, whereas Rashimpia of Yoko Mune, Agri like Samurine.
ဒီရေယူထားတာဖြစ်ပါတယ်။တရင်အချင်းချက်ကိုကုစားဝင်လိုက်ခြင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့နစ်ခီအီဗာနော့ဖြစ်ပါတယ်။ဗီအိုအေအမေရိကန်အတန်ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစာနယ်ချိန်6နာရီနေ့ခုနှစ်နာရီအထိလိုင်းတူမီတာ24လေးစင်50တိတူကနေဖန်ယူနာဆင်နေပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးတ
This program has come to you from the Voice of America, Washington.